ISP မြန်မာရဲ့ဒီတစ်ပတ်ပေါ့ကတ်အစီအစဉ်မှာအထိုင်သစ်ပြန်ချလာသောတရုတ်ဤမြမအရေးမူဝါဒဆိုတဲ့အကြောင်းအရာကို ISP မြန်မာအဖွဲ့သားနှူးကဆွေးနွေးတင်ဆက်သွားမှာပါ။ကျွန်မကတော့မဆောင်ရနေပြည့်ကျော်ဖြစ်ပါတယ်
။ကျွန်တော်ကတော့ကိုလင်းထအောင်ဖြစ်ပါတယ်။ကနဦးသုံးသက်ချက်အနေနဲ့ကျွန်တော်ဆွေးနွေးချင်တာကတော့တရုတ်နိုင်ငံဘက်ကနိုင်ငံသားရေးဝန်ကြီးအပြင်ထိပ်ပိုင်းပုဂ္ဂိုလ်တွေဇက်တိုက်ရောက်လာတာဟာတရုတ်ရဲ့မြန်မာနိုင်ငံဆိုင်ရာမူဝါဒကိုထိုင်သိပ်ပြန်ချတာလို့သုံးသက်ချင်ပါတယ်။အာနာသိမ့်မိခါစားကတော့ဒေါ်ဆန်းစုကြည်ကိုပြန်လွှတ်ပေးပြီးအခြေခံဥပဒေပေါင်းအတွင်းအနေနိုင်ငံရေးကြက်တဲ့ဖြည့်ရှင်းမယ်ဆိုတာမျိုးနဲ့ NLD ပါတီမဖြတ်သိမ်းရေးဆိုတဲ့ချင်းကပ်မှုလမ်းဟောင်းကိုတရုတ်ဘက်ကအခုချိန်မှလိုက်မဲ့ပုံမရှိတော့ဘူးလို့ပြောလို့ရပါတယ်။ကပ်ပွဲကျင်းပရေးအနေတဆင့်နိုင်ငံရေးထွက်ပေါက်သည့်မြန်မြန်ရှာကျင်နေတာကတော့တရုတ်ရဲ့ချင်းကပ်မှုပုံစံသေးလို့ပြောလို့ရပါတယ်။မြန်မာနိုင်ငံရဲ့ပြည်တွင်းလုံခြုံရေးအခြေအနေဟာဆိုးရွားနေတယ်ဆိုပေမဲ့တရုတ်ရဲ့အကျိုးစီးပွားတွေကိုကြီးကြီးမားမားထိခိုက်လောက်တဲ့အနေအထားမဖြစ်အောင်တော့တရုတ်ဘက်ကထိန်းထားနိုင်ပါတယ်။တရုတ်ရဲ့လွှမ်းမိုးမှုရှိနေတယ်လို့ဆိုကြတဲ့တိုင်းဟင်းသားလက်နက်ကိုင်အဖွဲ့တွေကတဆင့်ပြီးခဲ့တဲ့2နှစ်အတွင်းမြန်မာနိုင်ငံရဲ့ပြည်တွင်းလုံခြုံရေးမှာလက်တံချီတံဆန့်ထုတ်ပြီးလက်လီစိတ်အာထုတ်ပြင်ဆင်မှုတွေလုပ်ခဲ့တာရှိပါတယ်။တစ်ဖက်မှာမဟာဗျူဟာမြောက်စီးပွားရေးစီမံကိန်းတွေကိုလည်းအကောင့်ထည့်ဖို့ကိုပြင်ဆင်နေခဲ့ပါတယ်။မြန်မာအကြက်တဲကိုအနောက်နိုင်ငံတွေကအမြဲဝင်ပါနေတဲ့ပုံစံအနေပြီးတော့အာဆီယံဗဟိုပြုပြီးဖြည့်ရှင်းတဲ့ဒေတာရင်းအရေး regionalization ဖြစ်လာအောင်နောက်ွယ်ကနေပဲထိန်းညှိခဲ့တာမျိုးတွေရှိပါတယ်။ဒီကနေတဆင့်အိမ်နီးချင်းနိုင်ငံအချင်းချင်းဝိုင်းကူရမယ့်ကိစ္စဆိုတဲ့ပုံစံမျိုးneighborhood diplomacy ဖြစ်လာအောင်ပုံဖော်လာတာကိုလည်းတွေ့ရပါတယ်။တရုတ်နိုင်ငံအနေနဲ့ရုရှားကမြန်မာနိုင်ငံမှာပို့ပြီးခြေရှုပ်လာတဲ့ကိစ္စ၊ American ကမြန်မာအရေးကိုသုံးပြီးတရုတ်ကိုတွဲထောင်းမဲ့ကိစ္စတွေကိုစိတ်မရှိနိုင်၊သီးမခံနိုင်တော့တာလည်းဖြစ်နိုင်ပါတယ်။အဓိကကတော့စစ်ကောင်စီဟာကိုမွေးတဲ့မိကိုမငိမ့်နိုင်၊ကိုထွက်ပေါက်ကိုမရှာနိုင်လို့ဒါမှမဟုတ်လေထွက်ပေါက်မရှာခြင်းလို့တရုတ်ကဥတန်းရွှေလိုစစ်ကောင်စာဟောင်းတွေကိုပါဆွဲထုတ်လာပြီးတော့သူတွန်းကျင်တဲ့လမ်းကြောင်းပုံဖော်နေတာမျိုးမြင်ရပါတယ်ဗ
ျ။ပြီးခဲ့တဲ့နှစ်နှစ်အတွင်းတရုတ်နိုင်ငံဘက်ကစာမျက်နှာအသီးသီးမှာဘလို့အားထောက်ပြင်ဆင်ခဲ့တယ်ဆိုတာကိုဆက်လက်ဆွေးနွေးသွားမှာဖြစ်ပါတယ်။အာနာသိန်းစာချိန်တွေမှာတော့တရုတ်ကတောင်ဆန်းစုကြည်နဲ့ NLD ဗဟိုပြုချင်းကပ်မှုကိုကင်ဆယ်ခဲ့ပါတယ်။ဒါကြောင့် NLD အစိုးရလက်ထက်မှာသဘောတူခဲ့တဲ့စီမံကိန်းတွေကိုဆက်လုပ်ဖို့အဓိကတွန်းခဲ့ပါတယ်။ဒါပေမဲ့စစ်ကောင်စီကဒေါ်ဆန်းစုကြည်ကိုနိုင်ငံတကာတန်တမာတွေနဲ့တွေးခွင့်မပေးခဲ့သလိုနှိရှိထောင်နဲ့လည်းချခဲ့ပါတယ်။ပြီးတော့ NLD ပါတီကိုလည်းဖျက်သိမ်းခဲ့ပါသေးတယ်။ဒီလိုမျိုးစစ်ကောင်စီရဲ့သဘောထားတင်မာမှုတွေကိုရင်ဆိုင်ရတာမို့တရုတ်ကပြီးခဲ့တဲ့နှစ်နှစ်အတွင်းမှာသူ့ရဲ့အခင်းကျင်းတွေအကုန်လုံးအဆင်သင့်ဖြစ်အောင်အောက်ခြေမှာကြိုးပမ်းခဲ့တာတွေရှိပါတယ်။တော်လှန်ရေးအင်အားစုတွေနဲ့မြန်မာလူထုရဲ့နိုင်ငံရေးမျှဦးသူ့ဖက်လှည့်မလာအောင်လို့ NLD အစိုးရကခန့်ခဲ့တဲ့ကုလသမဂ္ဂတန်မတ်ကြီးဦးကျော်မိုးထွန်းကိုလည်းဆက်ခံထားနိုင်ဖို့အတွက်လုံခြုံရေးကောက်စီမှာကန့်ကွက်နှင်းဆိုတာမျိုးတွေမလုပ်ခဲ့ဘဲနှုတ်ဆက်နေခဲ့ပါတယ်။ဒါကြောင့်တရုတ်အနေနဲ့မြန်မာအရေးမှာသူ့ရဲ့အကျိုးစီးပွားကိုဓာတ်ရိုက်မထိခိုက်တွေ့လက်ခံထားခဲ့တယ်လို့ပြောနိုင်ပါတယ်။တစ်ဖက်မှာတော့တရုတ်နဲ့နီးစပ်တယ်လို့ညွှန်ကြားလေးရှိတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကတဆင့်မဟာဗျူဟာကြတဲ့တရုတ်စီမံကိန်းတွေရဲ့လုံခြုံရေးနဲ့ပထဝီနိုင်ငံရေးရလွှမ်းမိုးဖြန့်ကျက်ထားနိုင်ဖို့အတွက်နဲ့ပြည်တွင်းမှာကြီးထွားလာတဲ့ပဋိပက္ခမီးတွေကိုနယ်စပ်တကျော်ကူးမလာနိုင်အောင်ကန့်သက်ထားနိုင်ခဲ့ပါတယ်။ပြီးတော့နယ်စပ်မှာဖြစ်နေတဲ့နယ်စပ်ဖြတ်ကျော်မှုကိန်းတွေကိုထိန်းချုပ်နိုင်ဖို့အတွက်လည်းအားစိုက်ခဲ့တာတွေရှိပါတယ်။နောက်တစ်ခုကရှမ်းမြောက်က EU တွေထောက်ပံ့ပေးထားတဲ့ PDF တပ်ဖွဲ့တွေပို့ပြီးတော့ကြီးထွားမလာအောင်နဲ့နေဆက်ဒေတာမှာတိုက်ပွဲတွေမဖြစ်အောင်လို့တရုတ်အကျိုးစီးပွားတွေမထိခိုက်နိုင်အောင်ထိန်းချုပ်ကန့်သက်တဲ့ containment policy ကိုချထားနိုင်တာတွေ့ရပါတယ်။နောက်ပြီးတော့တရုတ်အထူးကိုယ်စားလှယ်သစ် Mr. တိတ်ရှိကျွမ်းရဲ့လှုပ်ဆောင်ချက်တွေနဲ့ FPNCC လိုမြောက်ပိုင်းမဟာမိတ်ခုနှစ်ဖွဲ့ရဲ့ထုတ်ပြန်ချက်တွေကိုကြည့်မယ်ဆိုရင်သတိပြုစရာတွေရှိနေပါတယ်။ရှမ်းမြောက်က EU အဖွဲ့တွေနဲ့စစ်ကောင်စီအကြားမှာငြိမ်းချမ်းရေးသဘောတူညီချက်တွေဖြစ်ပေါ်လာနိုင်တယ်လို့အဲ့ဒီ EU တွေနဲ့အသစ်ပေါ်လာတဲ့ PDF တွေကိုခွဲထုတ်ဖို့အတွက်အဓိကဦးတည်သွားနိုင်ပါတယ်။ချုပ်လိုက်မယ်ဆိုရင်တော့တရုတ်ကမြန်မာနိုင်ငံမှာရှိနေတဲ့အသစ်ပေါ်ပေါက်လာတဲ့လက်နက်ကိုင်အဖွဲ့တွေရဲ့အင်အားစုဖွဲ့မှု ကြော်ထောင်နောက်ခံဆွမ်းဆောင်ရည်နဲ့ဥတီချက်တွေကိုအာယုံစိုက်ပြီးဖြစ်နေပါတယ်။ဒါကြောင့်သူ့အကျိုးစီးပွားပေါ်ထိခိုက်နိုင်ခြေရှိတဲ့ဒီအင်အားစုတွေကိုပကတိအခြေအနေအရ structurally ယုံထွက်လို့မရနိုင်အောင်လှုပ်ဆောင်ပေးသားလို့ဖြစ်နေပါတယ
်။ဟုတ်ကဲ့။တရုတ်ဘက်ကဒီလိုမျိုးစာမျက်နှာအသီးသီးမှာဘောင်းဆစ်အောင်ပြင်ဆင်လာတဲ့အခင်းကျင်းတွေရဲ့အကျိုးဆက်ကဘယ်လိုဆက်ဖြစ်နိုင်လဲဆိုတာကိုဆက်လက်ဆွေးနွေးတော့မှာဖြစ်ပါတယ်။ခုနဆွေးနွေးခဲ့တဲ့အချက်တွေကိုကြည့်လိုက်မယ်ဆိုရင်အာဏာသိမ်းမှုအလွန်မှာတရုတ်အနေနဲ့မြေပြင်မှာရှိနေတဲ့သူ့အကျိုးစီးပွားတွေကိုပြည်ရင်းပဋိပက္ခမီးနဲ့ဝေးအောင်ကန့်ထားမယ်ဆိုတဲ့မဟာဗျူဟာဒီကပ်ပလင်းစထရက်တဂျီကိုအောင်မြင်အောင်လုပ်နိုင်ခဲ့တယ်လို့ဆိုရမှာပါ။မဟာဗျူဟာမြောက်အစီမံတွေဖြစ်တဲ့ကုန်းလန်း၊ရေလန်း၊နေဆက်ဖြတ်ကျော်ကုန်သွယ်ရေးလမ်းကြောင်းတွေနေဆက်ဆက်မှုစုံတွေတိစောက်ရေးအစရှိတာတွေနဲ့မြန်မာနိုင်ငံကိုဘတ်ပေါင်းစုံကနေဘောင်ခတ်ထိန်းချုပ်ထားနိုင်မှုပြင်ဆင်နေခဲ့ပါတယ်။ဒီလိုမျိုးမဟာဗျူဟာမြောက်အခင်းကျင်းတွေအစဉ်သစ်ဖြစ်ချိန်မှာတရုတ်ဘက်ကမြန်မာနိုင်ငံခီးစဉ်တွေစက်တိုက်ဖြစ်လာတာပါ။မြန်မာနိုင်ငံမှာလူမှုထောက်ခံမှုမရှိတဲ့စစ်တပ်ကရေရှည်ကြီးစိုးမှုကြောင့်ပြည်ပခါတွေပိုဆိုးရွားလာမှရဲ့အညီရှိလို့ရင်တလောင်းလောင်းဖြစ်တယ်လို့မျိုးနိုင်ငံတကာကတစ်ချိန်လုံးဝင်ပါနေတာမျိုးကိုတရုတ်ဘက်ကရှောင်ရှားကျင်နေပါတယ်။ဒါပေမဲ့လည်းအပြုတ်တက်ရေးချင်းကပ်မှုနဲ့နိုင်ငံရေးထွက်ပေါက်မရှိတော့မယ့်အနေအထားကိုလည်းတရုတ်နိုင်ငံဘက်ကလူလားပုံမရပါဘူး။အထူးသဖြင့်တော့စစ်ကောင်စီကရေးပေါ်ကာလကိုတည်တန်းတိုးပြီးရွေးကောက်ပွဲလုပ်မယ့်အချိန်ကိုအတိအကျမပြောနိုင်ငံရေးထွက်ပေါက်ကိုလည်းမရှာတော့ဘဲမထူးဆက်ခင်းပြီးစစ်အုပ်ချုပ်ရေးတဆိုးရှိမှာကိုတရုတ်နိုင်ငံဘက်ကစိုးရိမ်နေပုံရပါတယ်။ဒါကြောင့်မဲ2010တုန်းကလိုဟန်ပြပဲဖြစ်စေနိုင်ငံရေးအပြောင်းလဲကိုဖြစ်စေမဲ့ရွေးကောက်ပွဲကတဆင့်အနိုင်ရတဲ့အင်အားကြီးပါတီကကြီးစိုးနိုင်တဲ့ဟက်ဂျီမိုနစ်ပါတီရီဂျင်းစနစ်မျိုးကိုကျင့်သုံးလိုတဲ့ဥတန်းရွှေလိုအာနာရှင်ဟောင်းနဲ့ပါတွေ့ဆုံခဲ့တာဖြစ်ပါတယ်။တရုတ်နိုင်ငံအနေနဲ့အောက်ခြေမှာလက်လီနိုင်ငံရေးကအသင့်ဖြစ်နေတာမို့ပထဝီနိုင်ငံရေးအရစီးပွားရေးအရဖြန့်ကျက်မှုတွေစရုံမဲ့အချိန်မှာထွက်ပေါက်မရှာနိုင်သေးတဲ့စစ်ကောင်စီဟာသူ့အတွက်ဟန်တာလိုဖြစ်နေပါတယ်။တစ်ချိန်ကနိုင်ငံရေးပြောင်းလဲဖြစ်စေခဲ့တဲ့ရွေးကောက်ပွဲစနစ်လိုမျိုးပြန်ဖန်တီးကျင်တာကြောင့်ဥတန်းရွှေအပါအဝင်အင်အားစုပေါင်းစုံနဲ့တွေ့ဆုံပြီးသူတွန်းကျင်တဲ့လမ်းကြောင်းထွေနေတယ်လို့ဆိုရမှာပါ။ဒါအပြင်မြမအရေးအတွက်အရင်ကအာဆီယံကိုရှေ့တန်းတင်ခဲ့ပေမဲ့အခုဆိုရင်အိန္ဒိယနိုင်ငံတွေဝိုင်းလုံးမှရမယ်ဆိုတဲ့သဘောနဲ့ neighborhood diplomacy ကိုရှေ့တန်းတင်လာပါတယ်။ဒီအတွက်နှစ်ဦးနှစ်ဖက်ဆွေးနွေးညီနိုင်မှု bilateral approach အပြင်မှာအခြားအိန္ဒိယနိုင်ငံတွေပါပါဝင်တဲ့ချင်းကပ်မှုအဖြစ် multilateral approach ကိုပါအသုံးချဖို့တရုတ်ဘက်ကကြိုးပမ်းလာတာပါ။ track 1.5 လို့အလို့တဘောအစည်းအဝေးတွေကနေအပြေရှားဖို့မြမအကျက်တဲ့တက်ရောက်မှုတွေကိုရင်ဆိုင်နေရတဲ့ထိုင်းနိုင်ငံနဲ့တွဲလုပ်လာတာမျိုးကိုတွေ့ရပါတယ်။ဒီလိုလှုပ်တာတွေကအလုံးမဖြစ်ခဲ့တဲ့အာဆီယံရဲ့အခမ်းကဏ္ဍကိုတဖြည်းဖြည်းရော့ပါသွားစေပြီးတော့မြမအရေးမှာအနောက်နိုင်ငံတွေအထူးသဖြင့်အမေရိကန်ရဲ့ပါဝင်မှုအခမ်းကဏ္ဍကိုလည်းအလိုလိုတားဆီးရာရောက်ပြီးသားဖြစ်စေပါတယ်။
တရုတ်ဘက်ကမြမအရေးဆိုင်ရာမူဝါဒပြောင်းလဲလာတာနဲ့ပတ်သက်ပြီးတော့ဖြစ်တန်ကြီးအကဲဖြတ်ချက်ကိုဆက်ဆွေးနွေးရမယ်ဆိုရင်ထွက်ပေါက်မဲ့နေတဲ့မြမအရေးမှာအနောက်နိုင်ငံတွေကလှုပ်ဆောင်နေတဲ့အလှအာဆီယံကလှုပ်ဆောင်နေတဲ့အလှတွေအပြင်တရုတ်နိုင်ငံကဥဆောင်ပြီးလှုပ်လာတဲ့အိန္ဒိယချင်းတန်တမန်ရေးအလှဆိုပြီးတိုးလာနိုင်ပါတယ်။ဒါဟာတရုတ်ကစစ်ကောင်စီထွက်ပေါက်လှအောင်ဒုတိယအခွင့်အရေးပေးလိုက်တဲ့ပုံစံဖြစ်နိုင်ပါတယ်။တရုတ်နိုင်ငံက Track 1.5 အစည်းအဝေးတွေရဲ့နောက်ွယ်ကဖြစ်ဖြစ်ပေါ်ပေါ်ထင်ထင်ဖြစ်ဖြစ်ပါဝင်နေတာတွေကိုပိုတွေးလာနိုင်ခြေရှိပါတယ်။ဒါကအမေရိကန်ရဲ့ NDA ဥပဒေမှာပါဝင်တဲ့ဘာမာအတ်ရဲ့တည်ရောက်မှုကိုတုံ့ပြန်တာကအ ਨੇ အချင်းဖြစ်ပြီးတော့ရုရှားနဲ့နီကပ်ဖို့လုပ်နေတဲ့စစ်ကောင်စီကိုတုံ့ပြန်လိုက်တဲ့အကြောင်းတစ်ရက်လည်းဖြစ်နိုင်ပါတယ်။ဒီလိုအစည်းအဝေးတွေကနေရွေးကောက်ပွဲကိုလက်ခံလာဖို့ကြိုးပမ်းတာအနောက်နိုင်ငံတွေတိုးမပေါက်တဲ့လူသားချင်းစာနာမှုအကူအညီပေးရတဲ့အတွက်ကြိုးပမ်းတာမျိုးတွေကိုတရုတ်ဘက်ကလှုပ်လာနိုင်ခြေရှိပါတယ်။ပြန်ထုတ်လိုက်မယ်ဆိုရင်တရုတ်နိုင်ငံရဲ့ neighborhood diplomacy ဟာမြန်မာနိုင်ငံမှာရွေးကောက်ပွဲအသစ်မြန်မြန်ကျင်းပနိုင်ဖို့နဲ့လုံခြုံရေးအခြေအနေတွေထပ်မဆိုးလာနိုင်အောင်နီလန်းပေါင်းစုံတုံးပြီးတော့ခွေထားမယ်။တစ်ဖက်မှာလည်း COVID ကန့်သတ်မှုတွေအလွန်တရုတ်ရဲ့ data တွင်စီးပွားရေးအဖွဲ့မှာမြန်မာနိုင်ငံကိုအရေးပါတဲ့နေရာတစ်ခုအဖြစ်အသုံးပြုမယ်ဆိုတဲ့ဖြစ်တဲ့ကြေကိုသုံးသပ်လို့ရနိုင်ပါတယ်။ဒါပေမဲ့တစ်ခုမိထားလို့မရတာက မြန်မာနိုင်ငံရေးသမိုင်းမှာစစ်တပ်ရောအရက်ဖက်ရောအုပ်စိုးသူအဆက်ဆက်ကပြည်ပနိုင်ငံတွေပဲဖြစ်ဖြစ်ကုလသမဂ္ဂနဲ့အာဆီယံတို့လိုနိုင်ငံတကာအဖွဲ့တွေကပဲဖြစ်ဖြစ်တွန်းအားပေးတိုင်းလိုက်လုပ်တယ်ဆိုတာမျိုးကဖြစ်ခဲ့ပါတယ်။ဒါကြောင့်ပြည်ပကစီရေးနဲ့အင်အားသုံးဖိအားပေးလို့ပြောင်းလဲမှုမျိုးကလွဲရင်ပြည်ပဩဇာလွှမ်းမိုးမှုကိုလိုတာထက်ပိုမတွန်းမိဖို့လဲလိုအပ်ပါတယ်။
နားဆင်ပေးကြတဲ့အတွက် ISP မြန်မာအဖွဲ့သားတွေအားကျေးဇူးတင်ပါတယ်ခင်ဗျာ ISP အဖွဲ့သားနှစ်ဦးကထိုင်သစ်ပြန်ချလာတော့တရုတ်ဤမြန်မာအရေးမူဝါဒဆိုတဲ့အကြောင်းအရာကိုဆွေးနွေးခဲ့တာဖြစ်ပါတယ
်နောက်ပတ်တွင်မှာလည်း ISP မြန်မာရဲ့ Pocket အစီအစဉ်ကနေမြန်မာပဋိပက္ခငြိမ်းချမ်းရေးနဲ့လုံခြုံရေးတရုတ်မြန်မာဆက်ဆံရေးအကြောင်းအရာတွေကိုတက်လက်တင်ဆက်သွားဖို့ရှိပါတယ်အကြံပြုချက်တွေပေးဖို့ချင်တယ်ဆိုရင်တော့ community app ISP myanmar.com ကိုရေးသားပေးပို့နိုင်ပါတယ်